Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ6ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုဂျိုရုစလောင်းကဖန်ယူကြည့်ရှုနိုင်တဲ့အပြင် VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားပါ
။အမျိုးသားဒီမိုကရေစီတောက်ထဒေါက်တာစောမျက်မှောင်ကွဲလွန်သွားပါပြီ။နက်ဒလန်နိုင်ငံကယူကရိန်းကိုစီးရဲအကူအညီဒေါ်လာတန်440ထောက်ပတ်မယ်လို့ပြောပါတယ်။ဂါဇာစစ်ပွဲတစ်နှစ်ပြည့်အကျိုးကမ္ဘာတဝန်ဆန္ဒပြပွဲတွေဖြစ်ပွားနေပါတယ
်။သတင်းတွေပြီးမှာတော့အာဆီယံထိပ်သီးညီလာခံသတင်းနဲ့အချင်းကျနေကြတဲ့ရဲစစ်တပ်နဲ့အကြီးအကဲဌာနကစီးရဲဝန်ထမ်းတွေကိုအတနာခံစားလက်မှတ်ထိုးဝန်ထမ်းဖြင့်ပြလဖို့ဖိအားပေးနေတဲ့သတင်းဆောင်ပါတွေကိုကြားကြရမှာပါ။အပစင်စီစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြေမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှဆုမြန်မာပြည်မှာပေးစာနဲ့ထူးခြားစမ်းပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရေဆုံးတော့ဒီကနေ့မနက်ထိပ်တန်းရောက်သတင်းတွေကိုဥကျော်စံတာကပြောပြပါမယ်
။နယ်သာနိုင်ငံကာကွယ်ရေးဝန်ကြီးရူဘန်ဘက်ကလဟာတနင်္ဂနွေနေ့ကကြီးမြို့တော်ကိုရုတ်တရက်သွားရောက်ပြီးယူကရိန်းနဲ့ပူးတွဲပြီးလုဆောင်မဲ့အစင်းမြင့်ဒရုန်းရင်ထုတ်လို့ရတဲ့အတွက်ဒေါ်လာတန်440မြှုပ်နှံမယ်လို့ပြောကြားလိုက်ပါတယ်။ရုရှားကယူကရိန်းကိုချူကျော်ခဲ့တဲ့နှစ်နှစ်ခွဲကျော်လွန်လာပြီးတဲ့နောက်ယူကရိန်းဘက်ကအစ်ဘက်ကိုစတင်ထုတ်ဖောက်ပြီးဆောင်းရာသီမတိုင်ခင်အရေးကြီးတဲ့အခြေခံအဆောက်အဦတွေကိုတိုက်ခိုက်ဖို့လုဆောင်လာတာလည်းဖြစ်ပါတယ်။အခုဒရုန်းစီမံကိန်းဟာစစ်မြေပြင်မှာအသုံးချဖို့အတွက်နည်းပညာတွေကိုနှစ်နိုင်ငံပူးပေါင်းလုဆောင်ကြမှာဖြစ်ပါတယ်။ဤနည်းမြုပ်နှံမှုငွေတစ်ဝက်ကိုနယ်သာနိုင်ငံမှာသုံးဆွဲပြီးကျန်တစ်ဝက်ကိုတော့ယူကရိန်းနဲ့ကျန်နိုင်ငံတွေမှာခွဲဝေသုံးဆွဲသွားမှာဖြစ်ပါတယ်။အခု drone စီမံကိန်းအောင်မြင်မယ်ဆိုရင်ပုံမထုတ်နိုင်ဖို့အတွက်ရန်ပုံငွေတွေပုံမရရှိနိုင်မှာလည်းဖြစ်တယ်လို့ဆိုပါတယ်။ရုရှားကျူးကျော်မှုစတင်ချိန်ကနယ်သာနိုင်ငံဟာယူကရိန်းကိုဒေါ်လာ17ဘီလီယံစီးရဲထောက်ပံ့ပေးဖို့ကတိပြုခဲ့ပြီးအခုအချိန်ထိ4ဘီလီယံခွဲခန့်ထောက်ပံ့ခဲ့ပြီးဖြစ်ပါတယ်။အစ္စရေးကိုဟမတ်စ်တို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်ပတ်လည်နေ့မတိုင်မီပါလက်စတိုင်းလူလားသူတွေနဲ့အစ္စရေးလူလားသူအုပ်စုတွေဟာကမ္ဘာအနှံ့ကမ္ဘာဆန္ဒပြပွဲတွေအထိမ်းအဖက်ဖြစ်ကျင်းပနေကြပါတယ်။စနေနေ့ရုံးကလန်ဒန်ဘာလင်ပါရီရောမအပါအဝင်ဥရောပမျိုးကြီးအများပန်းမှာအလားတူဖြစ်ပျက်ခဲ့ပြီးတဲ့နောက်တနင်္လာနေ့မှာဆက်လက်ဖြစ်ပွားနေပါပါ။နှစ်ပတ်လည်နေ့ဖြစ်တဲ့တနင်္လာနေ့မှာတော့အပြင်းထန်ဆုံးဖြစ်လာလိမ့်မယ်လို့ယူဆနေကြပါတယ်။ဩစတြေးလျနိုင်ငံမြို့အနှံ့မှာထောင်နှင်းချီတဲ့လူအုပ်ကြီးတွေပါလက်စတိုင်းနဲ့လေဗနန်ကိုထောက်ခံကြောင်းဆန္ဒပြခဲ့ကြသလိုမဲလ်ဘန်မြို့မှာတော့အစ္စရေးလူလားသူတွေနဲ့ဆန္ဒပြပွဲတစ်ခုလည်းဖြစ်ပွားခဲ့ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာတော့ဘရန်ဒန်ဘော့ခ်တရားအနိမ့်မှာယာနှင်းချီတဲ့အစ္စရေးလူလားတဲ့ဆန္ဒပြသမားတွေဂျူးစန့်ကျင်ရဲ့ယူဆအားလုံးကိုစန့်ကျင်တယ်ဆိုတဲ့ပိုစတာတစ်ခုရဲအဆောင်ချုပ်တွေနဲ့ချိန်ဆွဲခဲ့ကြပါတယ်။ဒီနိုင်ငံရောမမျိုးတော်မှာတော့ပါလက်စတိုင်းလူလာတဲ့ဆန္ဒပြသမားတွေနဲ့မြေယူယူပုံနဲ့မိသက်ပိုက်သုံးပြီးလူစုခွဲဖို့ကြိုးစားခဲ့တဲ့လူမျိုးရေးတပ်တို့ကြားပဋိပက္ခဖြစ်ပွားခဲ့တဲ့အတွက်ရဲအစားကြီး30ခန်းနဲ့ဆန္ဒပြသမား4ဦးထိခိုက်ဒဏ်ရာရှိခဲ့ပါတယ်။ပုဂံမင်းကြီးကတော့ဗာတီကန်မှာပြုလုပ်တဲ့ဆူတောင်းပွဲတစ်ခုမှာစစ်မျက်နှာတိုင်းညီညာရေးရရှိဖို့မေတ္တာရက်ခံပြီးဂါဇာဒဇာခန်းတွေကိုချက်ချင်းလှုပ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။အီရန်နိုင်ငံရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုကိုလက်တုံးပြန်မယ်လို့အခိုင်အမာပြောကြားလိုက်တဲ့အတွက်သူတို့နိုင်ငံလေတပ်ကလေရင်တချို့ကိုခီးစဉ်တွေဖျက်သိမ်းလိုက်တယ်လို့တင်းတင်းလာနေကအီရန်လေကြောင်းပြန်တိုင်းရေးဌာနကကြေညာပါတယ်။ဒီကြေညာရေးအတိုင်းတင်းတင်းကုန်နေညဒေသစံတော်ချင်း9နာရီကနေတင်းတင်းလာမနက်6နာရီအထိခီးစဉ်တချို့ဖျက်သိမ်းလိုက်တယ်လို့အီရန်သတင်းဌာနအီရန်ကထုတ်ပြန်ပါတယ်ပြီးခဲ့တဲ့အင်ဂန်နေတုန်းကတော့အီရန်ဟာအစ္စရေးကိုဒုတိယအကြိမ်တိုက်ခိုက်မှုဖြစ်ဒုံးကျည်နေရာခံပစ်ခတ်ခဲ့ပါတယ်ဒါဟာအီရန်တော်လှန်ရေးအဆောင်တပ်ဗိုလ်ချုပ်ကြီးတူနဲ့ဒေသတွင်းအီရန်လူလားသူစစ်သွေးကြွခေါင်းဆောင်တွေကိုစက်ဖြတ်ခဲ့တဲ့အတွက်လက်တုံးပြန်တာဖြစ်တယ်လို့ဆိုပါတယ်အစ္စရေးဘက်ကလက်တုံးပြန်မယ်လို့ပြောခဲ့တဲ့အတွက်ပြီးခဲ့တဲ့အင်ဂန်ညကစပြီးကြာသပတေးမနေ့အထိအီရန်ဘက်ကသူတို့လေပိုင်နက်ကိုနှစ်ရက်ဒီပါပိတ်ထားခဲ့ပါတယ်။ပြည်တွင်းပြည်ပခီးစဉ်အလုံးလေးရင်ပိုင်တဲ့မဖွင့်မချင်းပြန်တန်းကြဖို့ ပြန်တန်းကြီးမပြုတ်ကြဘူးလဲကြီးညာထားပါရယ်ဥရောပသမဂ၄ချောင်းလုံညွေအေဂျင်စီကတော့ဥရောပ၄ချောင်းလိုင်းအားလုံးအောက်တိုဘာ31ရက်နေ့အထိအီရန်၄ချောင်းပိုင်နယ်ကိုဆံကွင်းကြဖို့အကြံပေးထားပါရယ်
မနေ့ကစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင်ဗီဒီယိုမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါရှင်
တဲ့ဒင်းလာမက်တဲ့ဒင်းကို VOA မြန်မာပိုင်းကဆက်လက်ကြီးညာနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းပြီးနောက်ဖမ်းဆီးခံထားရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဒေါ်မြင့်မောင်ဟာကျွန်တော်တို့အစီအစဉ်မစတင်ခင်နိုင်ပိုင်းအလိုမြန်မာစံတော်ချိန်တင်းလာနေမနဲ့သုံးနာရီကကွယ်လွန်သွားပြီလို့မိသားစုဝင်တူက VOA ကိုပြောပါတယ်ကျမရဲ့အချိန်လေးစူးစူးဝါးဝါဖြစ်လာတာကြောင့်မန္တလေးစေယုံမှာတယောက်နေချင်းအာဏာပိုင်တွေကလူချင်းညံ့တဲ့ဝင်အမိန့်ကိုလာရောက်ဖျက်သွားခဲ့သေးတယ်လို့လည်းမိသားစုနဲ့နှိစက်သူတူကပြောခဲ့ပါတယ်။ကင်ဆာရောဂါခံစားနေရတဲ့ဒေါက်တာဇော်မြင့်မောင်ဟာမကြတိခင်ကပဲထောင်တွင်းမှာကိုဗစ်ရောဂါကူးစက်ခံရပြီးကျမရဲ့ရွရင်းလာနေတယ်လို့နှိစက်သူတွေကပြောကြပါတယ်။2021ခုနှစ်မှာအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်မန္တလေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တွင်မှုဒုတိယဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်ကိုသဘာဝ BNDS ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုရွေးကောက်ပွဲမှာမလျော်ဩဇာသုံးမဲမသမာမှုအဂရိလိုက်စားမှုစတာတွေအပါအဝင်ဆွဲကြဲပေါင်းများစွာနဲ့အရေးယူထားပြီးထောင်ဒဏ်29နှစ်အပြစ်ဒဏ်ပေးထားတာလည်းဖြစ်ပါတယ်ထိုင်းနိုင်ငံမှာရွှေပြောင်းအလုံသမားတွေရဲ့ကလင်းငယ်များ50နီးပါးစာသင်နေတဲ့မူလာဒန်းစာသင်ဝိုင်းတစ်ခုကိုအောက်တိုဘာ3ရက်နေ့ကဝင်ရောက်စစ်ဆေးပြီးဆီယာမတယောက်ကိုဖမ်းဆီးတော့ပါတယ
်။ကလေးတွေမခေါ်တော့မိဘတွေကိုခေါ်ပြီးတော့ကလေးတွေကိုပြန်လာခေါ်ခံတယ်။ခံလေးတွေမှာဗျာအုံချံလေးအုံချံလေးမှာအဲ့လိုမျိုးတွေမှာပြီးတော့အဲ့မှာရှိတဲ့ယောက်ျားနီးချုပ်ဆက်ကဗျာတောင်းလည်းသူဒေသခံသူအနာပိုင်တွေကိုလည်းသူပြောထားပါတယ်။ဒါပြီးခဲ့တဲ့ပြစ်ထရေကကိုဖင်ထားတဲ့ကြောင်းလေးပါပဲကျွန်တော်တို့ကိုယ်တိုင်လည်းအဲ့ဒီမှာရောက်ခဲ့ပြီးပါတယ်
။ထိုင်းတောင်ပိုင်းရှေပြောင်းမြန်မာပညာရေးဖွံ့ဖြိုးမှုဖွဲ့ဖောင်ဒေးရှင်းကဥထုချစ် view ကိုပြောသားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ September 4ရက်နေ့ကလည်းစူရထာနီခရိုင်မှာဖွင့်ထားတဲ့ကြောင်းသားဥယျာဉ်1000လောက်ရှိတဲ့မြစ်တာရိတ်စာသင်ကျောင်းကိုပိတ်သိမ်းခဲ့ပြီးဆရာမတွေကိုအရေးယူမယ်လို့ထိုင်းအာဏာပိုင်တွေကကြေညာခဲ့ပါတယ်။အခုပိတ်သိမ်းခံရတဲ့စူရထာနီကျောင်းကိုတော့ပုဂ္ဂိကကျောင်းများအဥပရေနဲ့ညီစွမ်းကြောင်းအချင်းချင်းသတိပေးထားခဲ့ပေမဲ့ကျောင်းကိုဆက်လက်ဖွင့်တဲ့အတွက်ပြင်ပင်ထားရတာဖြစ်တယ်လို့ခရိုင်အာဏာပိုင်တွေကပြောခဲ့ပါတယ်။အလားတူစူရထာနီခရိုင်တွေကကျောင်းပေါင်း5ကျောင်းထက်မနည်းကိုလည်းတရားမဝင်ဘူးဆိုပြီးပြင်သိခဲ့ပါတယ်။ဟက်ကာလို့ခေါ်တဲ့တရုတ်အင်တာနက်ထပ်ခွင်းထောက်ဖောက်ထွင်းဝင်ရောက်သူတွေဟာAmerican telephone နဲ့လုပ်ငန်းကုမ္ပဏီကြီးတွေရဲ့ internet ကွန်ရက်ထဲဝင်ရောက်ပြီးတရားရုံးအမိန့် Federal အစိုးရကဂျက်ဖြတ်ခုနထောင်နိုင်တဲ့စနစ်ထဲရှိသတင်းအချက်အလက်တွေကိုရယူသွားခဲ့ရတယ်လို့ Wall Street Journal သတင်းစာကြီးကစနစ်နေ့ကပြောလိုက်ပါတယ်ထို့ဖောက်ဝင်ရောက်ခဲ့တာတွေကိုမကြသေးမီကတွေ့ရှိခဲ့တယ်လို့ပြောကြတဲ့သတင်းစာကုမ္ပဏီတွေထဲမှာတော့ Verizon Communication AT&T Lumen Technologies တို့ပါဝင်ကြပါတယ်ဒီကိစ္စကိုသီသူတွေကကိုကားပြီး Wall Street Journal သတင်းစာထဲမှာရေးသားခဲ့တာပါဒီလိုကုမ္ပဏီကြီးတွေရဲ့အင်တာနက်အခြေခံအဆောက်အုံပိုင်းဖောက်ထွင်းဝင်ရောက်သတင်းအချက်အလက်တွေရယူနိုင်ခဲ့တာလာပေါင်းများစွာဖြစ်ကောင်းဖြစ်နိုင်တယ်လို့ WSC သတင်းစာကဆိုပါတယ်တခြားအင်တာနက်အချက်အလက်သတင်းလမ်းကြောင်းတွေကိုလည်းဝင်ကောင်းဝင်ထိုင်လိမ့်မယ်လို့ပြောပါတယ်ဒါပေမဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဒီသတင်းထဲမှာပါတဲ့တိုက်ခိုက်မှုများကိုမသိဘူးလို့တင်းတင်းနေကတုံ့ပြန်ထားပါရခင်ဗျာ The Voice of
America The Voice အခုသတင်းဆောင်ပါတွေကိုတင်ပြပါတော့မယ်လောင်နိုင်ကဗီယက်ချမ်းမှာအောက်တိုဘာလ10ရက်နေ့မှာစတင်မှာအာဆီယံထိပ်သီးအစည်းအဝေးမှာစစ်ကောင်စီရဲ့နိုင်ငံခြားရေးဌာနကိုယ်စားလှယ်တက်ရောက်မယ်ကိစ္စကို NUG အမျိုးသားညီညွတ်ရေးအစိုးရကခန့်ခွဲလိုက်ပါတယ်ဗီယက်ကျမ်းကိုရောက်ရှိနေတဲ့ VOA သတင်းတောက်မတ်အင်ဂျင်နိုင်ကအခုလိုတိုက်ရိုက်သတင်းပေးပို့ထားပါတယ်
မင်္ဂလာပါအခုဒါကျွန်မရောက်နေတဲ့နေရာကတော့လာအိုစ်နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးဌာနမှာပေါ့နော်ဒါသူတို့မီဒီယာတွေအတွက်သတင်းဌာနတွေအတွက်ကိုသူတို့ဒါဖွင့်လှစ်ထားတဲ့ခံမာတွေကိုကျွန်မတို့ရောက်နေတာဖြစ်ပါတယ်အဲ့တော့တကယ်တမ်းဒီအာဆီယံထိပ်သီးဆွေးနွေးပွဲကိုစတင်မဲ့ရက်ကတော့အောက်တိုဘာ10ရက်နေ့စမယ်ပေါ့နော်အောက်တိုဘာ10ရက်နေ့မှာသူတို့ opening session စပြီးတော့ဖွင့်မယ်အဲ့ဒီမှာသူတို့ဒီလာအိုစ်နိုင်ငံရဲ့ဝန်ကြီးချုပ်ကနေပြီးတော့အဖွင့်စကားပြောဖို့လည်းရှိတယ်။အဲနောက်ပြီးတော့ပေါ့နော်ဆိုပြီးတော့ဒီသတင်းမီဒီယာတွေအတွက်ကိုဒီအာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့သူတို့အချိန်စရားတွေပေါ့နော် schedule တွေကိုသူတို့ထုတ်ပေးထားပါတယ်
။မြန်မာဘက်ကတော့စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးအောင်ကျော်မိုးကိုဆီလွတ်ဖို့ရှိတယ်လို့တော့ဒေတာရင်းသတင်းတွေမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့အတည်ပြုပြောဆိုခြင်းတော့မရှိသေးပါဘူး။အဲ့တော့လာအိုစ်နိုင်ငံသားရေးဝန်ကြီးဌာနဘက်ကလည်းဒီမြန်မာကိုယ်စားလှယ်ကိစ္စနဲ့ပတ်သက်လို့ VOA ကမေးမြန်းတာကိုပြန်လည်တုံ့ပြန်ပြောဆိုဖို့ညွှန်းဆိုထားပါတယ်။အခုလိုဒီအာဆီယံထိပ်သီးအစည်းအဝေးပွဲကိုစစ်ကောင်စီဘက်ကကိုယ်စားလှယ်တက်ရောက်မဲ့ကိစ္စကိုတော့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကကန့်ကွက်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ NUG သမရာယုံပြောခွင့်ရဦးကျော်စောက VOE ကိုခုလိုပြောပါတယ်
။ကျွန်တော်တို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတစိုင်းမမတောင်းဆိုလာတာကတော့စစ်ကောင်စီကမြန်မာနိုင်ငံကိုစားမပြုတဲ့အတွက်ကြောင့်နိုင်ငံရေးရခန့်သူတွေအပြင်စစ်ကောင်စီရဲ့အောက်မှာအလွတ်လုံနေတဲ့လူဘယ်သူမှမဖိတ်ဖို့အတွက်ဆိုတော့ကျွန်တော်တို့တောင်းဆိုခဲ့တာရှိပါတယ်တောင်းဆဲတောင်းဆိုနေပါဒါကမြန်မာပြည်သူလူထုရဲ့ဆန္ဒဖြစ်ပါတယ်ဒီမြန်မာပြည်ကိုကိုစားပြုတဲ့ကိုစားပြုပြီးတက်တယ်ဆိုရင်မြန်မာပြည်သူလူထုကိုကိုစားပြုအောင်ဖြစ်တယ်မြန်မာပြည်သူလူထုတစ်ယောက်လုံးကလက်မခံတဲ့အဖွဲ့အစည်းရကိုကိုစားပြုတဲ့ non political ပဲဖြစ်ဖြစ်အဲ့ကိုစဲတယောက်ခွင့်မရှိသင့်ဘူးဆိုတာလေဒီအရက်ဖွဲ့အဖွဲ့စည်းတွေနေရာကျော်ရာနဲ့ချီပြီးတော့တဲ့ဒီအာဆီယံဖွဲ့ကြီးကိုဆပ်ပอร์ตတောင်းဆိုထားတာလေဒါတွေ့ရှိရပါတယ
်အခုဒီ VN ကျမ်းမှာတော့ဒီအာဆီယံထိပ်သီးဆွေးနွေးပွဲအတွက်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်လိုချထားတယ်အဲအထူးသဖြင့်ဒီဟိုတယ်တွေမှာဆိုလို့ရှိရင်လေဒီတဲခိုသူတွေကအဝင်ထွက်တွေမှာသူတို့လုံခြုံရေးတွေကနေပြီးတော့ဒီအိတ်တွေကိုစက်တွေနဲ့စစ်တာနောက်ပြီးတော့လူတွေကိုဒီစက်တွေတွေကနေပေါ့နော်ဒီလုံခြုံရေးရသူတို့ဖြတ်တန်းသွားလာခွင့်ပေးတာတွေမျိုးတွေပေါ့လေတင်းတင်းကြပ်ကြပ်လုပ်ထားတာတွေ့ရပါတယ်ကျမအင်ဂျင်နိုင်ပါ VN ကျန်းကနေပြီးတော့သတင်းပေးပို့နေတာပါရှင
်အခုဆက်လက်ပြီးပြည်ရင်းသတင်းသဘုတ်ကိုလည်းတင်ပြပါအောင်မယ်ရစတဲ့နဲ့အချင်းဦးစီးဌာနတွေကနေ CDM လောက်လာတဲ့ဝန်တန်းအချင်းသားတွေကိုစကိုင်းတိုင်းပေါ်မှာအချင်းထောင်အာဏာပိုင်တွေက CDM စီးရင်ကနေပယ်ဖြတ်ခွင့်ပေးဖို့အသနာခံစာဆိုတဲ့စာတွေကိုလက်မှတ်ထိုးခိုင်းပြီးစစ်ကောင်စီလက်အောက်မှာပြန်လည်တာဝန်ထမ်းဖို့ဖိအားပေးနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းကို VOE သတင်းတော်မအေးမှာကသတင်းပေးပို့ထားတာပါ
စကိုင်းတိုင်းမုံရွာအချင်းထောင်မှာဖမ်းဆီးထားတဲ့ရဲစစ်တပ်အချင်းဦးစီးဌာနကစီရီယံလုလာတဲ့အချင်းသားတွေကိုအချင်းထောင်အာဏာပိုင်တွေကစီရီယံစီရင်ကနေပယ်ဖြတ်ခွင့်ပေးဖို့ဆိုတဲ့အတနာခံစာဆိုတဲ့စာတွေကိုလက်မှတ်ရေးထိုးခိုင်းနေတယ်ဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ကဦးဆောင်ကော်မတီဝင်ဦးတိုက်ထွန်းဦးက VOA ကိုပြောပါတယ်
ဒီလက်ရှိမှာတော့မော်ရွာပြင်းထောင်ကမော်ရွာမှာဖြစ်သွားတာပေါ့ဗျာအဲဒီခေါက်ဒီဒီကအကြီးကတော့ဒီစီရီယံလောက်ခဲ့သူတွေကိုပေါ့နော်တမန်ခါတာတင်ပေါ့တမန်ခါတာတင်နေမှာဒီတင်နေဆိုရင်တော့အာပြန်လွတ်နိုင်နေဆိုပြုံးလုံးဆိုတဲ့ချက်တွေကနေပေါ့နော်အဲ့ဒီအရာတွေကိုတော့ဒီကလူကတော့ထောင်အနာပိုင်းတွေမှာပါဝင်နေကြအဲ့တော့အချင်းဦးကြီးကနေတဆင်တော့ခေါ်ယူပြေဆုံးမှာမျိုးတွေကိုပြီးရဲ့ခင်ဗျာလာလာဒုတိယဘက်မှာစပြီးမှလုံးဆောင်လာတော့ကျွန်တော်တွေ့ရတယ်ပေါ့နော်အဓိကအပြည့်ဒီစစ်တပ်ရဲနဲ့အချင်းဦးစီးဝင်တဲ့တွေပေါ့နော်အရင်ကတောင်ထက်ဆောင်ခဲ့တဲ့တွေကိုအဓိကအပြည့်ဒီခေါ်ယူပြုဆောင်တာဖြစ်တယ
်လက်မှတ်မထိုးတဲ့စီရီယံအချင်းသားတွေကိုတော့မိသားစုကိုငဲ့ညသောအနေနဲ့လက်မှတ်ထိုးဖို့ထောက်မှုဦးကျော်ဝင်းကိုယ်တိုင်ဖိအားပေးပြောဆိုခဲ့တယ်လို့လဲ PPNM ရဲ့အကြေညာချက်ထဲမှာဖော်ပြပါတယ်စစ်ကောင်စီအနေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုထိန်းချုပ်ဖို့အတွက်ရဲနဲ့စစ်တပ်ကအတွေ့အကြုံရှိပြီးသားလူတွေလိုအပ်နေတယ်လို့လည်းယူဆရကြောင်းကိုလည်းဆက်ပြောပြပါတယ်
လက်ရှိမှာဆိုလည်းစစ်ကောင်စီရဲ့ရန်နေရာမှာလူတွေလိုအပ်မှုတွေများတော့ရှိတယ်နော်အာဏာသိမ်းပြီးနောက်ပိုင်းမှာကစီရန်လုပ်ကြရေးတွေကရန်များတော့သူတို့ရဲ့အရင်ဌာနတွေမှာတာဝန်ထမ်းဆောင်မှုအတွေ့အကြုံရှိပြီးသားလူတွေကိုပြန်လည်စုဆောင်းနေတယ်လို့ကျွန်တော်ကယူဆတယ်ပေါ့နော်
နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင် AAPP ရဲ့အော်တိုဘာလ၄ရက်နေ့သတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံတဝန်းလုံးမှာဖမ်းဆီးခံရသူစုစုပေါင်း 28,513 ဦးရှိပြီးအဲ့ဒီထဲက 21,018 ဦးဟာထိန်းသိမ်းခံရဆဲဖြစ်ပြီးထိန်းသိမ်းခံရသူ 21,000 ကျော်တဲ့က 6,481 ဦးကတော့ထောင်ဒဏ်ချမှတ်ခံရတယ်လို့လည်းဖော်ပြထားပါတယ်ရှင်
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet ဆာမျက်နှာနောက်တော့လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် view မြန်မာညာချမ်း radio season ကိုည9:00ကနေ 10:00 အထိ lightometer 32 kHz 9303ညနဲ့9383ည lightometer 51 kHz 5885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ 11:00 အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ် VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
အခုတော့ပတ်စီအစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်ဆရာနာသိမှုကိုစတင်တဲ့ຫນွေဦးဒေါ်လာရေးဟာပြည်သူတွေနိုင်မဲ့ဒေါ်လာရေးဖြစ်တယ်လို့ကျင်းနီပြည်နယ်မှာစစ်တုံးပန်းဖြစ်ဖန်စီခံထားတဲ့ဒုတိယဗိုလ်မှူးကြီးရဲမင်းထေက VOA ကိုပြောပါတယ်ဒီနေ့အေဘီလာကကျင်းနီတပ်ပေါင်းစုတွေရဲ့ဖားဆောင်မျိုးသိမ်းတိုက်ပွဲမှာတပ်ရင်း516ကတပ်ရင်းမှုဒုဗိုလ်မှူးကြီးရဲမင်းထေပေါင်းဝင်တပ်သား50ကျော်လက်နက်ချဖမ်းခံခဲ့တာဖြစ်ပါတယ်ကျင်းနီပြည်နယ်သတင်းယူတဲ့အခီးစဉ်အတွင်းအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားခဲ့တာပါ
ဩဂုတ်လ29ရက်နေ့ကတော့ကီနီတပေါင်းစုလက်နက်ကိုင်အဖွဲ့တွေထိန်းသိမ်းထားတဲ့စစ်တုံးပန်းတချို့နဲ့ VOA ကတွေ့ဆုံခွင့်ရခဲ့ပါတယ်။သူတို့တွေကတော့စစ်ကောင်စီတပ်ရင်း၄ရင်းကစုဆောင်းထားတဲ့တပ်သားတွေဖြစ်ပါတယ်။ဒီနှစ်ဧပြီလကကီအင်ပြည်နယ်ဖားဆောင်မြို့သိမ်းတိုက်ပွဲမှာဖမ်းဆီးခံခဲ့ရသူတွေလည်းဖြစ်ပါတယ်။တပ်သားအရေအတွက်100ကျော်လောက်ဟာအင်အားဖြစ်တင်းဖို့လာရောက်ပူးပေါင်းချိန်မှာလန်ခုလက်မှာကီနီတပ်ပေါင်းစုအဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။ကီနီဒီလူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးကလလာတာရဲ့ဒူဟာမူဆိုင်းချစ်လိုက်တဲ့ VOA တွေ့ဆုံမေးမြန်းခွင့်ရတဲ့အချိန်တုန်းကသူ့ရဲ့ပြောပြချက်အရာဆိုရင်စစ်ကောင်စီတပ်သားတဝက်လောက်တိုက်ပွဲမှာကြာဆုံးခဲ့ပြီးတော့နောက်ထပ်တဝက်လောက်ကတော့လက်နက်ချအဖမ်းခံခဲ့တယ်လို့ပြောပါတယ်။ဆိုတော့အခုဒီ6လနီးပါးအကြာမှာအဲ့ဒီစစ်တုံးပန်းတွေတဲကတပ်ရင်း916ရဲ့တပ်ရင်းမှုဒုတိယဗိုလ်မှူးကြီးရဲမင်းထေကိုကီနီတပ်ပေါင်းစုအဖွဲ့တွေထိန်းသိမ်းထားတဲ့နေရာမှာ VOE ကတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်
ဒီပါလာပြီးတော့အဲဟိုသူတို့စီစဉ်တာလေးအဲဒီပါခဏလာပြီးတော့နေရာထိုင်ရအောင်စီစဉ်သူတို့အဲ့တော့စပြီးတော့ဒီမှာအဖမ်းခံထားတဲ့အမိသားဘယ်လိုဖြစ်သွားလဲဟိုလက်နဲ့ချလိုက်တာလားဒါမှမဟုတ်ရင်ဘယ်လိုဖြစ်လဲဒီမှာဟိုသူတို့ဒီလိုဟိုပါတော့ဖမ်းခံထားဖမ်းစီခံထား
ဟိုကျွန်တော်တို့အပ်ွယ်ဖြစ်ပြီးတော့ဟိုပါဘောနော်အဲ့လိုကျွန်တော်တို့ကတက်ကတက်ပေါင်းဆောင်ပေါ့ဟိုတင်းရင်းနဲ့မဟုတ်တက်ပေါင်းဆောင်တက်ပေါင်းဆောင်လို့ဆိုရင်ကျွန်တော်က9နိုင်လောက်ကျတော့ကျွန်တော်တို့က ဒီစစ်ကူပေါ့လေရင်ပြစ်ကူပါတယ်ကျွန်တော်မတောင်းတော့ဘူးတနေ့ချင်းပြစ်ကူလည်းမတောင်းတော့ဘူးမတောင်းလို့လည်းကျွန်တော်တို့ဒီခေါင်းပေါင်းတွေတိုင်ပင်ပြီးတော့လက်လက်ချောက်ကိုဆုံးပြလိုက
်ဘယ်ချိန်လုံးကဖြစ်တာမသိဘ
ူးဧပြီလဟိုဟာနဲ့12ရက်နေရော
အဒီနေ့
ဒီနေ့12ရက်နေတယ်17ပေါ့ဟုတ်လား17ရက်နေ
အလုံးဘယ်လောက်လောက်ရှိလဲ
ည
အလုံးဒီလူဘယ်နှစ်ယောက်လောက်ရှိလဲတက်အေးအားတက်သားပြောတာလေ
အလုံးကကျွန်တော်တို့တရားပေါ့ကိုးပေါင်းတရားတရားပေါ့ရော
အော်တရားပေါ့ဟုတ်တရားရတာရောရှိတာအချင်းတော့
တရားရတာရှိတယ်ဟု
တ်လားအခုတွေရောတက်တာဝိုင်းလားဟို
စစ်တာဝိုင်းဟုတ်ပဲသူတို့ကတော့ဒီမှာမဟုတ်သူတို့ကတနေရ
တနေရမှာဟုတ်ကဲ့လို့ဆယ်ဟိုမိသားစုနဲ့ရောဆက်ဆံလို့ဆက်တယ်လို့ရ
မရဘူ
းမရတာဟိုဆက်တယ်ခွင့်မပေးတာလားဒါမှလည်းလောလောဆယ
်ဆက်တော့ခွင့်မပေးတာ
ဩဟုတ်ကဲ့အခုကနောက်ပြီးတော့ဒီမှာအဲ့လိုဖန်ခံစီးချိန်လုံးอ่ะပေါ့เนาะသူတို့ဘက်ကဆက်ဆံတာရောဘယ်လိုရှိလဲရှင
်ဟိုတုတ်ပန်တယောက်လို့ပါဆက်ဆံတာအ
ဲ့တော့ဟိုဘက်မှာကြတော့ဘာယာဒူဘေတာဝင်တီထန်းဆောင်ခဲ့ရတယ်
ကျွန်တော်တည်ရင်မို့
တည်ရင်မို့နေเนาะ
ကျွန်တော်လည်းဒုရက်ဘုံမူရင်မိတယ်ဘာယာ16ပါ
စစ်ကောင်စီဘက်ကရောကိုယ့်ရဲ့တည်ရင်တွေတည်ရင်မှုတွေတက်သားတွေဖန်ခံထားတဲ့ကိစ္စမှာပေါ့သူတို့ဘက်ကအဲ့လိုမျိုးပေါ့လေကမ်းလန်းဟိုကိုယ့်လူတွေလွတ်မြောက်ဖို့အတွက်အဲ့လိုစစ်တုံးပန်းလဲလှယ်တဲ့အစီအစဉ်မျိုးကမ်းလန်းလာနိုင်မယ်လို့ရောမြင်လား
မမြော်လို့
မမြော်လို့ရှိပေါ်ရှိကြလား
မမြော်လို့
အဓိကကဘာကြောင့်လဲဘာကြောင
့်ဘာလို့ဆိုတော့ဘယ်လိုပြောအောင်လဲအမှန်ပါတော့လူကြည့်ဆိုမိဘနဲ့သားသမီးပေါ့နော်မိဘနဲ့သားသမီးဆိုရင်ကိုသားသမီးဖြစ်တဲ့ဆိုမိဘကစိတ်ပူကိုကမိဘရမလားတကယ်တော့သားသမီးကိုစိတ်ပူမှာတော့
အဲ့တော့ကိုအခုတကယ်လို့တက်မှာပြန်ပြီးတော့တာဝန်ထမ်းဆောင်ဖို့ဆိုတဲ့အနေအထားကိုဘယ်လိုရှိသေးလား
မကျွန်တော်မလုပ်တော့ဘူးကျွန်တော်တမန်ပြည်သူနဲ့ပဲနေတော့
ဟိုဘက်မှာတော့မိသားစုတွေကြံနေတယ်ပေါ့နော
်မိသားစုတွေကအိမ်မှာတော့
ရဟုတ်သူတို့လုံခြုံရေးရောဘယ်လိုနေလဲရှင
်ကျွန်တော်ကဆက်သွယ်မရတော့မသိ
ဟုတ်ကဲ့အဲ့တော့ဒီဘက်ကအဲ့လိုပေါ့အခုဆိုမျိုးဦးတော်လိုက်ပြီပေါ့နော
်
ဆရာနာသိန်းတော်လက်မခံတဲ့ဒီပြီးတော့လက်နက်ကိုင်ခုခံတယ်ဆိုတော့တော်လိုက်ရေးကိုကြတော့တိုင်မှုတို့ဘက်ကဘယ်လိုမြင်လဲရှင်အခု
ဒါကပြည်သူလူထုပါဝါရေးပြည်သူလူထုပါဝါဆိုတော့ဒါကတော့အောင်းနေပါဘူး
အဲ့တော့ဆရာနာသိန်းတော်ကအရင်တကယ်လို့မေးမယ်ဆိုရင်ကျွန်မကမေးချင်တာပုဂ္ဂိုလ်ရေးရဆိုရင်ဆရာနာသိန်းတော်ကိုလက်ခံလား
အဲ့တော့မကြိုက်ဘူးပုဂ္ဂိုလ်ဒီမိုကရေစီတွားနေတယ်ဒီမူစီတူတူသွားနေပြီတမားရဲ့ဥဒေစီဟိုကျမကြီးတန်းရွှေရရဲ့ဟိုဒီမူစီပြောင်းလဲဖို့အတွက်ဆိုပြီးတော့ဟိုအော်ခါတဲ့ပြေးလိုက်ပြီတမားရဲ့ဥဒေစီတက်တယ်ပြီးရင်တခါနောက်တဲ့အစိုးရငါးနေ့တက်တယ်ထက်တယ်ဟိုသူအစိုးရကသူ့ဒီမူစီတူတူပဲဆက်လို့ပေါ့အခုဥပမာဆိုကျွန်တော်တို့ဘီဟန်ဒစ်ကရှေ့ဟာစီလာပေါ့နော်တော့သူ့ပြည်သူမှုကြိုက်တော့သူ့တူထောက်ပါဝင်ကျွေးတော့သူ့ထောက်ပြီးသူ့တူတနိုင်ငံထောက်ပါတူပြည်သူလူထုကြဲတယောက်တူလာပြီးသူအုပ်ချုပ်တယ်နိုင်ငံမှာအဲဆိုတိုင်းပြည်ရတယ်မပြောက်အောင်ပြီးရင်ဘာဖြစ်လဲဟိုဒီတိုင်းပဲကျွန်တော်ဆိုရင်ဒါတိုင်းပြည်ရပြောက်သွားတယ
်အဲ့ဒီခါမှလေအဲ့တော့ဟိုတခြားတပ်သားတွေပေါ့နော်အခုဆိုလို့ရှိရင်စကောက်စီအောင်မှာပဲဆက်ပြီးတော့ဟိုတာဝန်တွေထမ်းဆောင်နေတဲ့တပ်သားတွေရှိနေတဲ့အနေအထားကြတော့ဘယ်လိုဒီအတွေ့အကြုံရပေါ့နော်ဒီတိုင်းမှုအတွေ့အကြုံရဆိုရင်ဒါဘယ်လိုအတွေ့အကြုံပြန်ပြီးတော့မျှဝေခြင်းလဲရှင
်သူကတော့အစီအမံရဒီလိုရှိတောင်းထားတဲ့လူကအချို့ကျတော့ယုံထုတ်လို့မရကျွန်တော်လိုပဲအိုးကပေါ့ယုံထုတ်လို့မရတဲ့ဟာလေးတွေရှိတာပေါ့ယုံထုတ်လို့မရတော့ထွက်လို့မရတဲ့ဟာလေးတွေရှိတာပေါ့နော်ယုံထုတ်လို့မရလို့ကသူကဆက်လုပ်နေကြတာဒါပေမဲ့လက်ရှိတဲ့သူတို့လည်းဟိုပြောရရင်တော့ဟိုဘယ်လိုပြောရမလဲသိပြီးတော့ဒီဟာကိုဆက်ပြီးတော့လည်းဒီမှာဆက်လက်တိုက်ပွဲဖို့လို့တဲ့စစ်တီရာရှိစစ်တီအစိတ်တက်ပေါ့နော်အဲ့လောက်တော့မရှိတော့ရုတ်နေပါအိုးဥစားအရင်လိုမဟုတ်တော့ဘူးနော်အရင်လိုမဟုတ်ဆိုတော့အရင်တော့ကကျွန်တော်တမန်တော်တွေစောက်ဝင်လို့ကတော့ဒါကကျွန်တော်ဟိုပြပကြည့်လို့စတော့ကျွန်တော်ကတော့ကျွန်တော်ရိမ်းရိုးဝင်လာတော့နော်ကျွန်တော်တင်တဲ့စစ်ပညာတွေရတယ်ပြပကြည့်လို့စတော့ပဲဟိုတော့ဘယ်လိုလဲအရင်တော့တန်းတန်းလက်ခံတန်းတန်းလက်ခံအဖွဲ့ရှိတော့ရှိတာပေါ့နော်ဂျူလာဂျူလာပဲဖြစ်ကြတယ်အရင်လိုဟိုကတော့မဟုတ်ဘူးနော်ဟိုကျန်းသူလူသဘောထားပြီးတော့တိုက်ရတာမဟုတ်ကြဘူးကျွန်တော်ဖြတ်တန်ခဲ့တယ်ဟာရအခုကကြတော့ဒါဟိုဒီတမနာအူရပေါ့ဒီမိုစီလမ်းကြောင်းယူသွားရွေးတဲ့ချိန်မှာဒီမိုစီလမ်းကြောင်းယူသိပြီးသွားတာနော်တော့သူမဲပဲသူမတမမတမမဲပဲလေနေစီအဲ့ကျွန်တော်နဲ့မဆိုင်ကျွန်တော်နဲ့ဆိုင်တာဟိုပြည်သူလူကဘုရားကျွန်တော်တင်တာစစ်ပညာပြည်သူလူကဘုရားပြည်သူလူသဘောတော်ကြီးဘုရား
အခုဒီတက်မတော်ကနေပြီးတော့ပေါ့နော်ကျူးလွန်နေတဲ့အဲရာဇဝတ်မှုတွေဆိုပြီးတော့ပေါ့နော်ဒါဆွဆွဲခံထားရနေရှိတယ်အဲအခုဆိုရင်ဒီရွာတွေမှာမီးရှို့တာတွေပေါ့လေဒီလိုအဲ့လိုတက်မတော်ကကျူးလွန်နေတဲ့အဲဒီဟာတွေကိုဆွဆွဲခံထားရနေပတ်သက်ပြီးတော့တရင်မှုတယောက်အနေနဲ့ကြတော့တကယ်လို့နောက်ချိန်သားတွေကိုတရားဥပဒေအရရင်ဆိုင်ရမယ်လို့ပေါ့ဖြစ်လာမယ်ပေါ့လေအခုလည်းဟိုရခိုင်မှာဆိုရင်လည်းဒီ2019တော့ကဖြစ်ခဲ့တဲ့အဲဖြစ်ရတဲ့အတွက်တက်မတော်လူမျိုးတုံးတက်ပြတ်မှုထီတောင်ဆိုပြီးဆွဆွဲထားတဲ့ချက်တွေကြားရမှာပေါ့နော်ဆိုတော့ဒီနိုင်ငံတကာကအဲ့လိုမျိုးဝေဖန်ဆွဆွဲထားတဲ့ပုံမှာဆိုတက်မတော်ရဲ့အဲ့လိုမျိုးဟိုဒီပြစ်မှုကျူးလွန်တာကိုအပြစ်ဟိုအရေးမယူခဲ့တဲ့အတွက်လည်းဒါတွေပုံပြီးဆိုးလာရဲဆိုတဲ့ဝေဖန်ချက်တွေနဲ့ပတ်သက်ပြီးအဲ့လိုမြင်လိုက်ဟု
တ်ကဲ့ဘာလို့ဟိုကျွန်တော်သိတော့ပါဘူးကွာစပြေမှာပြည့်ပူတော့ဘောပြည့်ပြူတော့ညီချင်းဒီတော့ပါပြည့်စပြေမှာပြည့်ဆေးရောင်စုမှုကျူးလွန်ရေတော့ထထနာကတည်ပါရေးတောင်းကရရှိတောင်းကစစ်တည်ရေးယူဟိုဦးစားဘောရခိုင်ပြည်ပြည်မှာဖြစ်တဲ့ဖြစ်စဉ်ဆိုတဲ့ဒီနေ့ကိစ္စမှာဖြစ်တဲ့ဖြစ်စဉ်တွေဆိုတဲ့တကယ်တမ်းကျူးလွန်ခဲ့တဲ့လူဆိုရင်ပေါ်ထုတ်တော့ရေးယူဟိုဦးစားဘောမရအောင်ကျွန်တော်တို့လည်းအဲ့မှာကျွန်တော်တို့ဟိုအရာရှိတွေကိုကျွန်တော်တင်ထားပြတာဗောအာဝီဗောနော်စစ်ပြည်စီကံတိုင်းပဲနိုင်ငံကစစ်ပြည်စီကံတိုင်းပဲကျွန်တော်တို့တင်ပြလိုက်တာသူတို့တွေစစ်တီတွေကြတော့မသိကြတာရှိတော့နော်မသိဆိုတော့ဒေါသလျောက်ကျူးလွန်တာရှိတယ်ဒါပေမဲ့တစ်ချိန်မှာပေါ်ထုတ်လို့သိသွားရဲဆိုရင်တော့ဒါကတော့စစ်ပြည်စီကံနဲ့ထောင်တာပြည်ပြည်ခံရတာဟုတ်အဲ့လိုတော့ဟိုကတော့ဦးစားတော့မတူနေလို့တော့မရကျွန်တော်တို့ဒီမှာဟိုဥစားဒီကမပြီးသလိုပေါ့နော်ကျွန်တော်တို့လည်းဟိုဒီတစ်ချိန်မှာဆိုကျွန်တော်ကတစ်ချိန်မှာကျွန်တော်တို့ဟိုတောင်ထောင်းတာချိန်မှာကျွန်တော်တို့ဟိုပြည်သူလူကိုအမှန်မတက်ခဲ့ဘူးကျွန်တော်တို့ရွာတွေဒီကကျွန်တော်ပေါ့နော်အဲကျွန်တော်ရဲ့ personal လို့တော့နော်ကျောင်းနေလည်းကျွန်တော်ဘီလို့မရှုပ်ခဲ့ဘူးအဲ့ဒီတော့ကျွန်တော်ကတော့ဟိုဘာတော့မရှိဘူးဒါတချို့တွေကျူးလွန်နေလို့မရှိတော့ရှိတယ်မရှိတော့ရှိတာဒါပေမဲ့အဲ့ဒီကျူးလွန်နေလို့တကယ်တမ်းရှိတယ်ဆိုရင်တကယ်တမ်းဟိုကဖြစ်လို့စုံစမ်းစစ်ဆေးခုံယူဖွဲ့စီလို့ပေါ်ပေါ်တယ်ဆိုရင်တော့တတိကံတက်သွားဖွဲ့စီတော့ဒီတောင်ကျူးလွန်နေအမိပြည်တဲ့ကွန်မန်ဒါတော့ရည်ယူခံပါထောင်တော့ပြည်ရည်ခံပါဒီအရတော့မထားဘူးကျွန်တော်တို့
ဒါတော့ဒါကတော့ဒါတိုင်းမှုရဲ့ယက်တိချက
်ဟုတ်ပါဘူးဟု
တ်ပါဘူးဒါပေမဲ့လက်ရှိမှာတော့အဲ့လိုမလုပ်ခဲ့လို့အတွက်ပေါ့နော
်ပြည်
မှုကျိုးလို့မျိုးတွေအရေးမြူခဲ့တဲ့အတွက်ဒီလောက်ထိချင်းကြီးပေါ့နော်လူထုပေါ်မှာတော်တော်လေးကိုအခုဒီအခုလေးချောင်းကနေပုံကျဲတိုက်ခိုက်ခဲ့ဟာအချင်းကြီးကြတော့ဒါစင်ရင်းအညာကြီးတော့အရမ်းဟိုတိုက်ခိုက်တင်တယ်လို့မြင်လာမလို့မြင်နေရှိ
တော့ဒီဒူးစစ်ချတော့ဒီဒူးစစ်ပေါ့နော်ဒီဒူးစစ်ဖြစ်တဲ့အတွက်ဒါကတော့လေရင်သုံးတော့တော့အသင့်တော့ပေါ့ဆိုတော့သူကဟိုလေပူတော့အောက်ကကုမနာလေအောက်ကသူတို့အမိပ်ပြီလို့ကျွန်တော်ကျတော့လေသူကဒီလီလင်းကျတော့သူတို့ကတော့အပေါ်ကပဲမိပ်ပြီတာပေါ့ဒီပြင်းပေါ့ကိုတပြစ်လိုက်ဆိုတော့ပိုက်တော့မှလည်းတောင်းအောင်မရှိဘူးဒါပြောရရင်တော့လေဟိုလီမောင်းတော့ပေါ့လီမောင်းနဲ့ပိုက်တော့ပေါ့မှတောင်းအောင်မရှိဘူးအမိပ်ပြီလို့မှပဲတောင်းအောင်ရှိဘူးအမိပ်ပြီတဲ့လူကဂျင်းနီယောပြစ်လိုက်ဆိုတော့သူကဂျင်းနီယောမှာရန်သူရှိတာကရက်တာရှိတယ်ဆိုတော့သူကကောင်းမှုကကြည့်တဲ့အတွက်ကောင်းမှုကရင်သူကမမြင်ရအောင်လေမမြင်ရတော့ပြစ်ချရတာပဲဒါပေမဲ့တကယ်တမ်းကျူးလွန်တာတော့တကယ်တမ်းအဲ့လိုမျိုးဟောပဲဆိုတော့အမိပီတဲ့လူမျိုးတောင်းအောင်ရှိပါဘူး။အမိပီတဲ့လူကသူကပိုက်တော့တော့သူကမြေပြင်ရမယ်မြင်ရအောင်။သူကောင်းမှုမှာပဲသူကစပီနဲ့ပြတဲ့အတွက်ဒီနေရာကိုပြစ်ဆိုပြီးဒီနေရာကိုညှို့ညှို့ပြတဲ့ဒီနေရာတော့ပြချောင်းပါလား။အဲ့ဒါဆိုတော့အမိပီပဲလူမျိုးပဲတောင်းအောင်ရှိပါဘူး။
Okay.
တကယ်ရှိနော
်ဟုတ်ကဲ့အခုစစတော့ပြောရပြီနော်နောက်ချိန်မှာတော့ပြည်သူတရက်အနေနဲ့ပဲပြည်သူတုံးအနေနဲ့ပဲရက်တည်မယ်ဆိုတော့လေအဲ့တော့ကိုယ့်အတိုင်းဒီအတွက်မျှော်လင့်ချက်ပေါ့အခုတီရင်းစစ်လည်းဖြစ်နေတယ်တော်လိုင်းရေးကလည်းတိုက်ပွဲတွေကဆက်ရှိနေတော့ပေါ့နော်ဒါပေမဲ့တိုင်းမှုရဲ့မျှော်လင့်ချက်ဆိုရင်ဟောဒါသာရှိလို့ရှိ
မျှော်လင့်ချက်တော့ကျွန်တော်တော့ဒီတော်လိုင်းရေးကလည်းပြီးဆုံးသွားပြီဆိုရင်ကျွန်တော်တို့ပြည်သူလူတောင်းဆိုတဲ့ Federal Democracy ပေါ့နော်ပြီးရင်ဟိုအခုကျွန်တော်တို့စစ်တုပ်ပိုင်းရေးရှိမယ်ဟိုဟိုဆက်ဆောင်တော့ဟိုအဖွဲ့ရရှိပါမယ်။ပြည်သူလူတွေအားလုံးကိုမိတာလည်းကိုစီလုံးနဲ့ပြန်နေပြီးတော့ကျွန်တော်တို့လည်းတခါတည်းတခါနာပါတော့ပြည်သူလူတွေနဲ့တမန်ပြည်သူလူကြောက်နေတယ်ကျွန်တော်နေမယ်ဆိုတာပြောတာမှန်ပါတယ်။ဒါပေမဲ့ကျွန်တော်ကဒီညွန်နိုင်ငံယူကျွန်တော်တို့အတွက်ကျွန်တော်တတ်တတ်ပညာနဲ့ကျွန်တော်မလုပ်ဘူးလို့ရမှာ။ကျွန်တော်အခုနေမှာဘာလို့လဲကျွန်တော်ဥစားဒီလိုဖြစ်တဲ့ဒီဟာလိုမျိုးစစ်ပွဲကြီးဖြစ်သွားတဲ့အတွက်ကျွန်တော်ကလည်းတောင်းမကင်းဘူးအဲ့တော့ပြည်သူတော့ပြည်သူတို့ကျွန်တော်ပြန်ပြစ်ဆန်ဟု
တ်ကဲ့ကျေးဇူးပါ
ဟုတ်ကဲ့ကျေးဇူးပ
ါမိုင်းကျင်းတဲ့အစီအစဉ်ဖြစ်ပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်မွေးကိုကြည့်ကြအောင်ပါ စစ်ကောင်စီရဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးအနေနဲ့ဖြေရှင်းရေးကာလကြာဟာလက်နက်အခြားခိုင်ပြီးပါတီထောင်2007ခြေကံဥပဒေအောက်ကရွေးကောက်ပွဲကိုဝင်ခိုင်းတာသာဖြစ်တဲ့အတွက်တွေ့ဆုံဆွေးနွေးမှာဖြစ်နိုင်မှုလို့သုံးသပ်သူတွေကဆိုကြပါတယ်။ဒါ့အပြင်ဒီကာလကြာဟာတရုတ်လိုကြထုတ်ပြန်တာသာဖြစ်တယ်လို့ဝေဖန်ကြတဲ့အကြောင်းတွေကိုဆောင်းပါးရှင်းပြသေးတယ်ကကမ္ဘာမြေမှာမီဒီယာမျို
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနီစစ်ကောင်စီရဲ့ကမ်းလှမ်းချက်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ကြိုးစားတာလားဒါမှမဟုတ်တော်လှန်ရေးအင်အားစုတွေကိုလက်နက်ချခိုင်းတာလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါနိုင်ငံရေးပြဿနာအားနိုင်ငံရေးနည်းလမ်းဖြင့်ဖြေရှင်းရန်ကမ်းလှမ်းဖိတ်ခေါ်ခြင်းဆိုတဲ့ကြေညာချက်တစ်ခုကိုစစ်ကောင်စီကစက်တင်ဘာလ26ရက်နေ့ကထုတ်ပြန်ကြေညာခဲ့တာတွေ့ရပါတယ်ထူးခြားတာကတော့တခြားလုံးအပြတ်ရှည်မုံမယ်လို့ကြွေးကြော်ချင်းကြောက်လာခဲ့တဲ့စစ်ကောင်စီဟာနိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းကြရအောင်လို့ကန့်လန့်လာတာပဲဖြစ်ပါတယ်ဘာကြောင့်အခုချိန်မှာအခုလို့ကန့်လန့်ချက်ထွက်ပေါ်လာရတာပါလဲစစ်ကောင်စီဟာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တော်လှန်ရေးတပ်ဖွဲ့တွေကိုစီရေးအရရှုံးနိမ့်လာလို့လားထို့အတူစစ်ကောင်စီဟာစီးပွားရေးအပါအဝင်သူကြုံတွေ့နေရတဲ့အထွေထွေအကြတဲတွေကြောင့်လားဒါမှမဟုတ်ရင်ဘာကြောင့်လဲစတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်အကဲခတ်တချို့ကတော့ဒါဟာတရုတ်ရဲ့ဖိအားကြောင့်ထွက်ပေါ်လာတဲ့ထုတ်ပြန်ချက်တရုတ်ရဲ့စံညွှန်းဖြစ်တယ်လို့သုံးသပ်ကြပါတယ်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းကြရအောင်လို့စစ်ကောင်စီကကမ်းလှမ်းချက်ထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာလာရှိုးမြို့ကြီးအပါအဝင်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့တော်လိုင်းအင်အားစုထိန်းချုပ်နယ်မြေတွေကိုစစ်ကောင်စီဟာလေကြောင်းကနေအဆက်မပြတ်ဘုံကျဲတိုက်ခိုက်နေတာကိုတွေ့ရပါတယ်။ဒါအပြင်စစ်ကောင်စီရဲ့ကမ်းလှမ်းချက်ကိုလေ့လာကြည့်တဲ့အခါတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ PDF တွေကိုလက်နက်ချပြီးနိုင်ငံရေးပါတီထောင်း2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကပြုလုပ်မဲ့ရွေးကောက်ပွဲကိုဝင်ဆိုတဲ့လမ်းကြောင်းကိုတွေ့ရပါတယ်။ဒါကြောင့်လဲအဖွဲ့အစည်းအသီးသီးအင်အားစုအသီးသီးကစစ်ကောင်စီရဲ့ကမ်းလှမ်းချက်ကိုအယုံကြည်မရှိဘူးလက်မခံနိုင်ဘူးလို့ချက်ချင်းဆိုသလိုတုံ့ပြန်ငင်းပယ်ခဲ့ကြတာကိုတွေ့ရပါတယ်။ TNLA ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကစစ်ကောင်စီကနိုင်ငံရေးနီလာအရဆွေးနွေးမှုများပြုလုပ်လိုပါကဥစွာအာဏာစွန့်ရလိုအပ်တဲ့ကဲ့သို့အမှားများကျူးလွန်ခဲ့မှုပြစ်မှုကျူးလွန်ခဲ့မှုများကိုဝန်ခံမှဆွေးနွေးရန်စဉ်းစားမိလို့ပြောတဲ့အကြောင်း People's Spring ကဖော်ပြခဲ့ပါတယ်။NUG နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကလည်းတကယ်တော့ဒီကြေညာချက်ကနိုင်ငံရေးဆွေးနွေးဖို့ပြောတာမဟုတ်ပါဘူး political dialogue ခေါ်တာမဟုတ်ပါဘူးလက်နဲ့စွန့်ဖို့ရွေးကောက်ပွဲဝင်ဖို့ပြောတာပဲဖြစ်တယ်လို့ BBC မြန်မာပိုင်းကိုပြောကြားခဲ့ပါတယ် KNU ပြောရေးဆိုခွင့်ရှိသူဖဒိုစောတော်နီကတော့အဲ့ဒီလိုအီမရအဖတ်မရဓာပြဟောင်းကြီးနဲ့ခဏခဏလာဖွင့်ပြမနေနဲ့တော့ဗျာအလကားနာကြီးတယ်ကျွန်တော်တို့အားလုံးမှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်တဲ့ဘုံသဘောတူညီချက်ရှိပြီးသားတိအချက်ကစစ်တပ်ကနိုင်ငံရေးကထွက်ပြီးတော့အယတအုပ်ချုပ်မှုအောက်မှာနေပြီးတော့ professional စစ်တပ်အတွက်လိုအပ်တဲ့ပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်ကိုလက်ခံရမယ်ဒါကနံပါတ်1အချက်ဒုတိယအချက်ကတော့ကျွန်တော်တို့အတွက်အင်မတန်အရေးကြီးတဲ့ federal ပြည်ထောင်စုကိုတည်ဆောက်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေသစ်ရေးဆွဲရေးကိုလက်ခံရမယ်နံပါတ်3အချက်ဖြစ်တဲ့အဓိကအကျဆုံးဖြစ်တဲ့ကျူးလွန်ခဲ့သမျှသောစစ်ရာဇဝမှုမှန်သမျှတိုင်းသူပြည်သားပြည်သူလူထုအပေါ်မှာနေ့စဉ်နဲ့အမျှကျူးလွန်ခဲ့တာတွေကိုအားလုံးပြန်ပြီးတော့တာဝန်ခံရမယ်။အဲ့ဒီအချက်အလက်အဓိကအဖြစ်ဒီ၃ချက်ကိုလက်ခံမယ်ဆိုရင်တော့နိုင်ငံရေးပြဿနာနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့အတွက်တွဲဆောင်ဆွေးနွေးပွဲဆိုတာဖြစ်လာမှာပါလို့ရန်ကုန်ခေတ်သစ်မီဒီယာကိုပြောကြားခဲ့တာတွေ့ရပါတယ်။စစ်ကောင်စီရဲ့ကမ်းလှမ်းချက်အပိုက်တင်မှာ2020ရွေးကောက်ပွဲမှာမဲမသမာမှုတွေရှိခဲ့တယ်။နိုင်ငံတော်အာဏာကိုမမှန်ကန်တဲ့နီလနဲ့ရယူဖို့ကြိုးစားခဲ့တဲ့အတွက်စစ်တပ်ကနိုင်ငံတော်အာဏာကို2008အခြေခံဥပဒေနဲ့ညီရယူခဲ့ရတယ်။ဒါအပြင်အပိုက်နှစ်မှာလေနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းကြဘဲလက်နက်ကင်လမ်းစဉ်အကြမ်းဖက်လမ်းစဉ်တို့နဲ့အကြမ်းဖက်တိုက်ခိုက်တဲ့နီလန်းကိုရွေးချယ်ခဲ့ကြတဲ့အတွက်နိုင်ငံတော်ရဲ့လူသားအရင်းမြစ်တွေအခြေခံအဆောက်အုံတွေပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေဆုံးကျုံးခဲ့ရတယ်လို့လည်းဖော်ပြထားတာတွေ့ရပါတယ်။2020ရွေးကောက်ပွဲမှာမဲစင်းမမှန်ကန်မှု Memata Mamudu Shigere Lu, Sikonsika Suswegera Tuya Bare, Yamanangae Anitaya, Mezi and Maya Mudu Shinai Bime, Yukobwe Yala Piandwala on Pinanji Mishibu, Sanji Lila Dudika, Suja Bare. Peace a Bawin, Natana say Yukobwegu, Sanji Lila Gede, Lutate a Puezibong Miaza Shibare, Pay a Pueziga Ama, Yukobwema, Meko Melemu, Madama Mudu Shire Lu, Topo Biosugera, Maduya Babu. The mind young will be anti yele, sit down there, sit down the vine, so yarika, usa, bulo, bigere, the town goya, goza, bini, yuka, bue, netown sunni, jabia, yuka, bue, netown sanga, yuka, buerima, doang san suji, a muta democracy, a pojoga, a biata, nayage ragu, tuijaya, maba. El neriha, tu anayazema, bulo de, netown nasa, yuka, bue, the kudema, a nayagera, mahobu, suragu, tin shaswa, tuijaya, ma, pipare. The car,2020年3月24日的夜，麦丹人家PDF书上没写给发布。现在个2020年1月5日，夜里个两麦看，现在阿哥的尼阿片，两内阿哥呢，也打算要参加阿那登个的。二里路阿那登阿哥，比杜路路个两麦看，三间比，南安的万人家说，三大突破给家的。人家说三大比亚杜瑞哥，现在个刚在的比达比，阿江片内人个边的，大江。 南安一个南安一年呢，没偏心呗。两年阿哥呢，江北大哥白独来苏大哥，先把来路南安一个看住个苏巴来。浙江事业表演说关系多，不就说明窗个咯？人家一个姐姐变变上月路了，撇得多。浙江事业橄榄结果，钱干得没差不多苏巴来。大表妹南安一上级李老杜，阿苗苏个咯。 浙江事业低保障呢，橄榄木啊，对上水泥批示也没希望物了，没吃别家吧嘞。大边浙江事业橄榄节嘛，阿苗丹妮妞也说呀，哎，牛机构太短配考察了嘞，没对呀物了，超别家吧嘞。南安一个看武当所那个咯，浙江事业南安一年呢批新部橄榄节哈，都有超看木个罗金路，都有加工哦，都有设计楼里的大批的路，freelance Journalist在推内的interview嘛，表价给吧嘞。南安一土地的土地咖嘞，这个呢，闽南人嘛，将对你呀嘞，比如说本地不看嘞，啊，内他用对哈，谁这个阿那登个路，这你阿片，谁这个南安一别的那个，南安一年呢，没批钱呗，人呢阿哥呢阿那登个路，批不来呀啦路，没吃白吧嘞，看咩？
古老爱心密码的李老结果代表吧没？西部的乌里耶就是李老木阿白阿乌，家家阿妈去办的。浙江事业，比杜西木人乌布的特务兵拿白。 ที่ดูเรื่องสายจงทุกข์ยาเร่ลูมูซีว่าเช่นนี้ก็ISBมีมาเย่รัสเซียนว่าซีเซงานีตุติดนับอยู่สแตนเกาอยู่ลีลาเกวาร์เร่สแตนด้วยชีเจดุยก็อภัยงาภัยเควบีพอพยานีรามาดีเดบะน่าสงบายมาโรอเมียวตมีรุยเอ็นรุยจัมเปคันยามุเนอเมื่อเขียนรุยพิเศษมุจังโอเต็มยาบามีลงเกเรต้องลาด้วย ก็ยังสวมอยู่ตามวัยมาอเมียวตมีรุยเอ็นรุยจัมเปคันยาเร่พิเศษนี้ก็จ้าเหยียเร่ลูพิสูดูเนียชิเซคนอูสิเกวาร์เร่จ้าฮะสแตมพิสูดูจะทำเย่นั่นสักกูอยากให้น้องนิวาสีราวาดีลูพิสูดูเร่เลี้ยอยากให้น้องอาอเมียวตมีรุยเอ็นรุยจัมเปมูคันยาเร่จ้าอเมียรันนิวาจ้าตีเนียเร่ลูพิสูวาร์เร่ มาจากคณะจ้าเรลูพิสูตัวรอนักสกุลยากันน้องจบ้าพิสูตัวชั้นเสียชาวยากันน้องอ่ะจะขาดยังจ้าเรลูสัวเรอเมียวตมีรีเอ็นรุ่นจัมเปคันยาเรพิเศษนี้กูมาจากที่ยาบุลูสแตมพิสูตัวจะทำเย่ชั้นเสียยากันน้องอ่ะสัวเรเอ็นรุ่นจัมเปมูรีจงจุยลาเรค่ะอเมียสุก้าจริงจริงจ่ายเป็นพิเศษนี่จาระพิบาร์เร ยากันน้องอาเพียงสักสิยากันน้องจบ้าเช่นเช่นจ่ายเป็นพิเศษแก่จาระบ้าเบื้องมาไม่จ่ายจ้าสาวบุลูพิสูตัวก็สัตว์ต้องยากันน้องสีวาร์เร ရှေ့ရာဂိုင်းတို့ကတော့စစ်ကောင်စီရဲ့ရဲကြီးအုပ်ချုပ်ရေးရုံးနေတဲ့ရဲစခန်းတွေကိုတိုင်ကြားတယ်လို့ဆိုပါတယ်။ဘာသာရေးကောင်းဆောင်တွေကိုတိုင်ကြားတယ်လို့ဖြေဆိုသူ300ဂိုင်းလုံးဖြစ်ပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သူတို့ရဲ့အုပ်ချုပ်ရေးအဖွဲ့တွေကိုတိုင်ကြားတယ်လို့200ဂိုင်းလုံးဝင်းကျင်ကဖြေပါတယ်။ CSO တွေနဲ့လူမှုရေးအဖွဲ့တွေကိုတိုင်ကြားဖြေရှင်းတယ်လို့ဖြေသူက100ဂိုင်းလုံးရှိပါတယ်။အနည်းငယ်ကတော့အမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့အုပ်ချုပ်ရေးအဖွဲ့တွေကိုတိုင်ကြားတယ်လို့ဖြေတာပါ။အငင်းပွားမှုဒုစရိုက်မှုနဲ့ရာဇဝတ်မှုတွေဖြစ်တဲ့အခါစစ်ကောင်စီရဲ့ရဲကြီးအုပ်ချုပ်ရေးရုံးတွေနဲ့ရဲစခန်းတွေကိုတိုင်ကြားကြတာအများဆုံးဖြစ်ပါတယ်။အချင်းချင်းသာတိုင်ပင်ဖြည့်ရှင်းကြရလို့ဖြေဆိုသူ43ရာဂိုင်းလုံးရှိပါတယ်18ရာဂိုင်းလုံးကတော့ဘယ်အဖွဲ့အစည်းကိုမှမတိုင်ကြားဘူးလို့ဖြေပါတယ်30ရာဂိုင်းလုံးနှိပါကဘာသာရေးကောင်းဆောင်တွေကိုတိုင်ကြားတယ်လို့ဖြေတာပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ခုတော့လူမှုအမြင်တွေကိုနားထောင်ကြအောင်ပါ။ဒီမှာပြည်မပေးစာတွေကိုမအေးတန်တော်ချုပ်ကတင်ပြပြချပေးထားပါတယ
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးရအောင်မရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။တရင်မှန်တွေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ပါတယ် VOA ဝိုင်းတော်သားများလို့ပြောလာတဲ့သောရရှင်ကဒေါက်ခေရီဦးဖြစ်ပါတယ်။ဒေါက်ဝင်းဝင်းဖြူကတော့မင်္ဂလာပါ VOA မနေ့တိုင်းအမြင်နဲ့နားထောင်ဖြစ်ပါတယ်တဲ့။ဟုတ်ကဲ့ပါ။ VOA ကိုအားပေးတဲ့သောရရှင်တွေကိုကျေးဇူးတင်ပါတယ်နော်။ VOA ရဲ့အစီအစဉ်တွေကိုကြိုက်နှစ်သက်လို့ပါလို့ရေးလာတဲ့သောရရှင်ကတော့ VOA ရဲ့အမြင်နဲ့ပရိသတ်တယောက်ပါဆိုတော့နော်နော်ဖြစ်ပါတယ်
။ Hello VOA မင်္ဂလာပါ VOA ရဲ့အမြင်နဲ့ပရိသတ်တယောက်ပါVOA ရဲ့စီစဉ်အားလုံးကိုနှစ်သက်ပါတယ်စီစဉ်နေတဲ့မှာမြမအရေးသုံးသက်ချက်မြို့သမီးကဏ္ဍကဘာလွှားခီးသွားစီစဉ်တွေကိုပို့ကြိုက်မိပါတယ် VOA ကိုရုပ်သံမလွှင့်ခင် Radio K 1995ကတည်းကအားပေးလာသူပါပတ်ဝန်းကျင်မှာဖြစ်ပျက်သမျှကိုလူလူအတွက်အကျိုးရှိမဲ့ဟာဆိုရင် VOA ကိုအသိပေးခြင်းပါတယ်ပြီးတော့တချင်းတောင်းပါတယ်ဒေသရှင်ခင်မောင်တိုးရဲ့ဂျိုးကြတန်းကိုကြိုက်ပါတယ် VOA ဝိုင်းတော်သားအားလုံးဖျားရှင်ကောင်းချီးပေးပါစေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုနော်နော်ကြီးဒီတော်ရရှင်ကသူသဘောကျတဲ့ view ရဲ့အပတ်စဉ်ခန္ဓာတွေကိုပြောလာတာပါသူကတေးသချင်းလဲတောင်းချင်ပါတယ်ဆိုပြီးတော့ဒေသန်ရှင်ခင်မောင်တို့ရဲ့ဂျိုးကြတဲ့သချင်းတောင်းဆိုလာတာဖြစ်ပါတယ်ဟုတ်ကဲ့ကျွန်တော် view ကမြန်မာနိုင်ငံမှာအေးချမ်းနေတဲ့အချိန်ကာလတွေမှာတော့ဒီတေးလက်ဆောင်ခန္ဓာဆိုပြီးတော့အပတ်စဉ်တိုင်းတေးတောင်းခန္ဓာထည့်သွင်းပေးပါတယ်နော်ဒါပေမဲ့လွန်ခဲ့တဲ့3နှစ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့ကာလနောက်ပိုင်းမှာတော့စီးရေးနိုင်ငံရေးပြည်ပခအချိန်မြင့်လာတာကြောင့်ပေါ်ပြပေးစရာသတင်းတွေအများကြီးများလာပြီးတော့ရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခြင်းနဲ့အချိန်တော်တော်ကျက်ပါတယ်။ဒါကြောင့်မလို့တေးလက်ဆောင်အစီအစဉ်ကိုရန်နာထားတာတော်တော်ကြာခဲ့ပါပြီ။တခြားအစီအစဉ်တွေလည်းပဲကျင်းနေပါလို့မေတ္တာရက်ခံခြင်းပါတယ်ရှင်။လောကကျင်းပသွားတယ်ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နောက်ဆုံးဖြစ်တဲ့မိခွန်ပြောကြတော့ညီလာခံတက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေကိုသူစကားတခွန်းပြောသွားခဲ့ပါတယ်။ကမ္ဘာခေါင်းဆောင်မိသားဟာတို့အာနာဆုတ်ခိုင်ထားနိုင်တာတဲ့အရေးကြီးတဲ့အရာတွေရှိရဲဆိုတာမမေ့ကြရအောင်မှာဒါကတော့ပြည်သူတွေပဲဖြစ်ပါတယ်လို့ပြောကြပြီးတော့သမ္မတဘိုင်ဒန်ကကုလသမဂ္ဂမှာနောက်ဆုံးပြောကြတဲ့မိခွန်ကိုညီကုန်းချုပ်သွားခဲ့ပါတယ်။ တို့ရဲ့ဒီလိုမျိုးအမှားစကားနဲ့ပတ်သက်ပြီးတော့မြန်မာဒေါ်လာရှင်တွေကျမတို့ review ရေးစာမျက်နှာမှာတော်တော်လေးလာရေးကြပါရယ်เนาะဒီထဲမှာတချို့ဖော်ပြပေးကြပါတယ်ဒေါ်လာရှင်ဂျင်ပီကပ်ကအမေရိကန်နဲ့တခြားနိုင်ငံတွေမတူတာကအဲ့ဒါပါလူတို့ကိုမျက်နှာမူတယ်ဒါအမေရိကန်လေးလို့ပြောလာပါတယ်ဘိုဝီပါဆိုတဲ့ဒေါ်လာရှင်က buy the people for the people ပြည်သူအတွက်ပြည်သူကပဲဆုံးဖြတ်ရမယ်ပြည်သူသေးတာလျင်တိုင်းပြည်တွေအာဏာအရှိဆုံးဖြစ်ပါသည်လို့ရေးလာပါတယ်ဂျိမ်းဟန်ဒယ်ဆိုတဲ့ဒေါ်လာရှင်ကတော့အနာဆုပ်ခံထားဖို့တဲ့အရေးကြီးတဲ့အရာတွေရှိရဲဆိုတာမမေ့ကြရအောင်ပါ။ဒါကတော့ပြည်သူတွေပဲဖြစ်ပါတယ်တဲ့။သမ္မတဘိုင်ဒန်ပြောသွားတာကိုသူပြန်ရေးလာတာပါနော်။ကျေးဇူးပါဘိုင်ဒန်။ဒါပေမဲ့အနာရှင်တွေကနားမပါပါဘူးတဲ့။အနာရှင်တွေကောင်းထောင်လာတာကရက်ကြည့်နေတဲ့သူတွေကဘာမှများလာလို့ပါဆိုပြီးရေးလာပါတယ်။ဒါကသောရရှင်တွေရဲ့ကိုယ်ပိုင်အမြင်မှတ်ချက်တွေဖြစ်ပါတယ်ရှင်။ဒီလိုမျိုးကဘာအရေးတွေနဲ့ပတ်သက်ဒါမှမဟုတ်လေမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေမှတ်ချက်တွေရေးလာကြတာကိုကျွန်တော်တို့ VOA ရဲ့မြန်မာပြည်ကပေးစာအစီအစဉ်မှာအပတ်စဉ်ဖော်ပြပေးနေပါတယ်နော်ဘဝေခေါ်လူဆိုတဲ့သောရရှင်ကနာမည်အတန်းထွက်မှားရင်ခွင့်လွတ်ပါအင်္ဂလိပ်လိုရေးလာတာကိုကျွန်မရန်တမ်းပြီးအတန်းထွက်တာဖြစ်ပါတယ်ဒီသောရရှင်ကမင်္ဂလာမနက်ခင်းပါတဲ့တကွာလုံးသတင်းတွေအတွက်ဝမ်းနည်းရပါတယ်ကဘာကြီးအမြင့်အေဂျင့်ပါစေလို့ဆုတောင်းလာပါတယ်ဟုတ်ပါတယ်ကျမတို့ကဘာကြီးလဲနေရဒေသနဲ့စစ်ပွဲတွေတဘာဝဘေးအနေရဆိုရဲ့ဒုက္ခတွေနဲ့တန်ရာတန်ကျက်အဖြစ်ဖြစ်နေတာပါနော်အခုဆက်ပြီးမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတစ်ခုပေါ်မှာသောရရှင်တွေရေးလာတဲ့မှတ်ချက်ကိုပြောပြပေးချင်ပါတယ်ကျမတို့ပြီးခဲ့တဲ့တလောကပဲသတင်းဖော်ပြပေးတဲ့အကြောင်းအရာနဲ့ပတ်သက်ပါရစေ။မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေမတော်မတရားပြုမှုတွေနဲ့တခြားနိုင်ငံတကာဥပဒေချိုးဖောက်မှုတွေပေါ်မှာဥရောပသမဂ္ဂကရှုတ်ချလိုက်တဲ့ကိစ္စ။နောက်ပြီးတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကို EU ဥရောပသမဂ္ဂကထောက်ခံတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာတာဖြစ်ပါတယ်။သောရရှင်ကိုကိုလေးကမြမအရေးလူခွင့်ရေးကိုဆုံးဖြတ်ကြိုဆိုနေုံနဲ့ဆရာနာရှင်အကြံဘက်ကဒီနေ့ထိဂရုမှမစိုက်တာတဲ့။ဘာတစ်ခုမှလိုက်နာဆောင်ရွက်တာမရှိလှုပ်ချင်တာကိုအစွမ်းကုန်လုပ်နေပြီးတော့သူတို့သက်ဆိုးရှည်ရေးအတွက်ဆရာနာတည်မြဲရေးရက်ဆက်နေကြတာဆေးဥစုကိုထိရောက်ပြင်းထန်တဲ့အရေးယူမှုအများဆုံးဆောင်ရွက်ဖို့ကအဓိကကြပါတယ်လို့ရေးလာပါတယ်။အခုလိုမျိုးကုလသမဂ္ဂနဲ့ဥရောပသမဂ္ဂထိုင်ပြီးတော့ကန့်ကွက်ရှုံချရုံနဲ့မလုံလောက်ပါဘူးလို့ရေးလာတာပါ။နောက်တော့ရှင်စိန်လောက်ကိုဆိုရဲတော့ရှင်ကလည်းထုံးနည်း၎င်းပါပဲ
နိုင်ငံတကာကလည်းပါဇက်နယ်ပဲအာချောင်းနေတယ်ကက်တင်ရှင်ဖျားကလည်းအိပ်ပျော်နေတာကမနိုးနိုင်သေးဘူးတရားဟောတရားနာအမျှဝေတဲ့အထဲပါတဲ့လောကပါလာဆောင်တဲ့နှက်တို့တကြားတို့စတဲ့နှက်ကောင်းနှက်မြတ်ဆိုတဲ့ဟာတွေကလည်းမေးစေးအပေးခံနေရလားမသိဘူးဗျာအဆုံးမှာတော့အကုသိုလ်ဂျိုးကောင်ကိုဘယ်သူမှမနိုင်ပါလား
နိုင်ငံတကာကအပြောနဲ့တသက်တင်မရပါဘူးဆိုတော့ရေးလာတာပါရစ်ချက်သောမက်ဆိုရဲတော့ရှင်ကတော့ကျေးဇူးအထူးတင်ပါတယ်အခုလိုမျိုးမြမရေးသတိတရပြောကြပေးတာဒါပေမဲ့သူက
ကျေးဇူးအထူးတင်ပါတယ်လူလူမှာစားစရာမရှိငွေမရှိပြေးစရာမြေမရှိဖြစ်နေပါပြီလေအနေနဲ့အရသားတွေနေရာကိုဘုံကျဲတာခံနေရပါတယ်ပြောနေုံဝေဖန်တင်ပြနေုံနဲ့မပြီးပဲနီးလန်းများစွာရှာပြီးထိထိရောက်ရောက်အေးအေးဝေးဖို့ပြည်သူလူထုထံကနေ UNC ကိုအကူအညီတောင်းခံအပ်ပါတယ်ခင်ဗျာ
ပြည်သူလူထုကနေကုလသမဂ္ဂကိုအကူအညီအထူးတောင်းခံအပ်ပါတယ်ဆိုပြီးရေးလာပါတယ်ရှင်အခုဆက်ပြီးတော့အချိန်ရလောက်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်ဒီတစ်ပတ်တော့ကိုကိုဆိုတဲ့သောရရှင်ရေးလာတဲ့စာက
အရင်ကစစ်သားစုဆောင်နေဆိုပြီးပတ်ဆက်တွေတောင်းပါတယ်အခုလည်းတောင်းနေတော့ပါပဲဒါပေမဲ့နားလှည့်ပားရိုက်လုပ်ကုန်တယ်အခုကစားသုံးစီထုတ်ပေးတယ်ဆိုပြီးတော့စီထုတ်တဲ့အိမ်တွေကိုအိမ်တော်စုတစုလျှင်3000ကျပ်ဖြင့်အတင်းအဓမ္မတောင်းယူနေပါတယ်ယောက်ျားလေးလူငယ်ရှိတဲ့အိမ်တွေဆိုရင်ပိုဆိုးပါတယ်လူကြီးနောက်ကလိုက်လာတဲ့သူတွေကပိုဆိုးပါတယ်ရွာသူရွာသားတွေရှိတာမရှိတာနားမလည်ကြပါဘူးတောင်းတာနဲ့ချက်ချင်းပေးရပါတယ်စိတ်မကောင်းဖြစ်ရလို့ပါဗျာငယ်ငယ်ကဗီဒီယိုဇာတ်ကားတွေကလူစက်ကြီးပေးရတယ်လို့ဖြစ်နေပါပြီရင်ထဲမကောင်းလွန်းလို့ပါ
ကျေးရွာတွေမှာဆက်ကြေးပေးရတယ်လို့ဖြစ်နေပါတယ်ဆိုပြီးတော့ဒီသောရရှင်ရင်းဖွင့်လာတာဖြစ်ပါတယ်ရှင်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်နော်အားလုံးတွေပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအများဆုံးရောက်ရှိနိုင်ပါစေလို့ဆက်ပြီးတော့ဆုတောင်းပေးပါရစေရှင
်ကျမတို့
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။နိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးကမ္ဘာတစ်လောက်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကန်ဆာရောဂါကုသဖို့အတွက်ကီမိုသီရပီကီမိုဆေးသွင်းကုထုံးယူရတဲ့လူနာတွေသဘင်ကျွတ်တာသက်သာစေဖို့အတွက်ဥယျာဉ်ပြအေးစေတဲ့ခေါင်းဆောင်ဆက်ပစ္စည်းတမျိုးကိုအိုင်ယာလာနိုင်ငံကအမျိုးသမီးတွေကတီထွင်လိုက်ပါတယ်။ထိုင်းနိုင်ငံအမူတိုင်းလို့နာမည်ပေးထားတဲ့ရေမြင့်ဘူးလေးတကောင်ဟာဆိုရှယ်မီဒီယာမှာနာမည်ကြီးနေတဲ့အတွက်သူ့ပုံသူပစ္စည်းတွေစားစရာတွေကိုလည်းထုတ်လုပ်ရောက်ချလာကြပါတယ်။ဒီလိုထူးထူးခြားခြားသတင်းလေးတွေကိုကိုကြီးညာနဲ့မခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။ကင်ဆာရောဂါကုသဖို့ကီမိုသီရပီကီမိုဆေးသွင်းကုထုံးယူရတဲ့လူနာတွေသဘင်ကျွတ်တာတတ်တာစီဖို့အတွက်ဥယျာဉ်ပြအေးစေတဲ့ခေါင်းဆောင်ဆက်ပစ္စည်းတမျိုးကိုအိုင်ယာလန်နိုင်ငံကအမျိုးသမီးတူကတီထွင်လိုက်ပါတယ်။ဥယျာဉ်ပြကိုအေးစေတဲ့ခေါင်းဆောင်ကိုအသီနာလိုနာမည်ပေးချပြီးတာဂိုတီထွင်ခဲ့တဲ့အသက်24နှစ်အရွယ်ကျောင်းသူအိုလီဖီယာဟန်ဖရီးစ်ဟာ2024ခုနှစ်အတွက်ဂျိမ်းစ်တိုင်ဆန်ဆုကိုလည်းရရှိခဲ့ပါတယ်။သူဟာကင်ဆာရောဂါခံစားနေရတဲ့အမေဖြစ်သူရဲ့သဘင်ကျွတ်တဲ့ဝေဒနာကိုဖြေရှင်းပေးဖို့အခုလိုဆက်ကိုတီထွင်ခဲ့တာဖြစ်တာလို့ဟန်ဖရီးစ်ကပြောပါတယ်။တချို့အမျိုးသမီးတွေအတွက်သဘင်ဆုံးရှုံးတာဟာကင်ဆာရောဂါကြောင့်ရင်သားဆုံးရှုံးရတယ်လို့ပဲဆုံးရှုံးမှုကြီးမားတာကြောင့်ဒါကိုတီထွင်ဖြစ်တာပါလို့ဟန်ဖရီးစ်ကပြောပါတယ်။ဒီကောင်းဆောင်မှာကုန်ကျစရိတ်တက်တာပြီးအေးတက်ပေးနိုင်တဲ့ပစ္စည်းအစိတ်ပိုင်းတွေကိုတုံထားပါတယ်။ဥယျာဉ်ပြားကိုအေးစေနိုင်တဲ့ပိုက်လိုင်းလေးတွေပါတဲ့ကောင်းဆောင်ဟာပို့ပါပြီးတင်ဆောင်ရတာလည်းလွယ်ကူပါတယ်။အားတစ်ချိန်လုံးသွင်းထားစရာမလိုတဲ့အတွက်လည်းကီမိုဆေးသွင်းတဲ့အချိန်မှာတစ်ချိန်လုံးစောင့်ထားလို့ရပြီးအိမ်သာသွားလို့တဲ့အခါထိုင်ခုံကိုကြိုက်တဲ့အချိန်ထပ်သွားလို့လည်းရပါတယ်။တစ်ခါအားသွင်းထားရင်3နာရီခွဲကြာအသုံးပြုနိုင်မှာဖြစ်တော့ကီမိုဆေးသွင်းတဲ့အချိန်ဆေးရုံမှာအချိန်ကုန်တာကိုရှော့ပေးနိုင်ပါတယ်။အနာဂတ်မှာတော့ဒီကောင်းစားကိုဆက်လက်ဆန့်သက်ပြီးတိုးတက်အောင်လုပ်ဖို့ရှိပြီးဈေးကွက်တင်ရောင်းချဖို့လည်းရှိနေပါတယ်ရှင
်။တကယ်လို့ပဲစုရည်နဲ့မတူပဲပေါ်ပေါ်ပါပါနဲ့ရဲစရာစဉ်းစားစရာတစ်ခုအဖြစ်သိပ္ပံနည်းကျဆန့်သက်ချက်တွေကိုချီးမြှင့်တဲ့ Ig Nobel ဆုချီးမြှင့်ပွဲအခမ်းအနားကိုအမေရိကန်ပြည်ထောင်စုမန်ဆယ်ချူးဆက်ပြည်နယ်မန်ဆယ်ချူးဆက်နည်းပညာတက္ကသိုလ် MIT မှာစက်တင်ဘာလ12ရက်နေ့ကကျင်းပခဲ့ပါတယ်။ဒီနှစ်စုရသွားတဲ့စမ်းသပ်ချက်တွေမှာတော့နိုတိုက်တတ္တဝါတော်တော်များများကစအိုကနေအသက်ရှူနိုင်တယ်ဆိုတဲ့စမ်းသပ်ချက်နာကျင်စေတဲ့ဆေးအတုဟာမနာစေတဲ့ဆေးအတုထက်အစွမ်းထက်တယ်ဆိုတဲ့စမ်းသပ်ချက်အကျွေးစေးတစ်ခုကိုခေါင်းပန်းလှန်တဲ့အခါအချိန်အရည်အတွက်များများလှန်လေခေါင်းသို့မဟုတ်ပန်းကျမဲ့ရလက်ဟာ50-50မဟုတ်တော့တဲ့အကြောင်းသက်သေပြချက်စတဲ့စမ်းသပ်ချက်တွေပါဝင်ပါတယ်။ဒီနှစ်အတွက်ခေါင်းစဉ်ကတော့မားနိုင်ကြီးရှိတဲ့ကိစ္စတွေကမှားမှာပဲဆိုတော့မာဖီလောခေါင်းစဉ်နဲ့ကျင်းပါတာဖြစ်ပြီးဈေးပညာဇီဝဗေဒနဲ့ probability စတဲ့ကဏ္ဍ10ခုအတွက်စုရီချီးမြှင့်ခဲ့တာပါ
Disu go Tangua Koza Takunega, Mac Abraham Soduga T Twingera Pibido, Kana Umaro Lurego Yemose B, Decha Senza Chise Me, Deba Nija Santa Chatwego, Suchimia Nava Kamya.
ထိုင်းနိုင်ငံခောက်ဖျောက်သရိတ်ဆန်ယုံကဘူဒန်လိုနာမည်ပေးထားတဲ့ရေမြင့်ပူလေးတကောင်ဟာဆိုရှယ်မီဒီယာမှာနာမည်ကြီးနေတဲ့အတွက်သူ့ပုံသူဖြစ်စည်းတွေစားစရာတွေကိုလည်းထုတ်လုပ်ရောင်းချလာကြပါတယ်။ဘူဒန်ဤတုံတုံဝက်ကလေးလိုနာမည်ပေးထားတဲ့ဒီရေမြင့်ပူလေးကိုအားပေးတဲ့သူပြည်သက်တန်းတဲ့ချီရှိတာကြောင့်သူ့ရဲ့ပုံသူကိမ့်မုတ်ထုတ်လုပ်ရောင်းချရမှာလဲကြိုတင်မှယူသူတွေရာနဲ
ဒီကိတ်မုံဟာအထဲမှာထောဘက်ကိတ်မုံအသားနဲ့ခရင်ကိုဖြည့်ထားပြီးအပြင်ဘက်ကတော့ချောကလက်အုပ်ထားတာပါဒီချောကလက်ကိတ်မုံလေးကိုဆိုရှယ်မီဒီယာမှာတင်လိုက်ပြီးတဲ့နောက်ဆယ်ရက်အတွင်းယူရီးယားဘက်ငွေသိန်းနဲ့ချီရောင်းခဲ့ရပါတယ်အထဲမှာဘာရုပ်ပါတယ်လဲဆိုတာမသိရတဲ့ blind box အနုပညာအရုပ်လုပ်ငန်းတစ်ခုကလည်းဒီရင်မြင့်မှုအရုပ်လေးတွေဖန်တီးရောင်းချလာပါတယ်ဟောချိုင်းဆိုသူကမူချမ်းလို့နာမည်ပေးထားတဲ့ရင်မြင့်မှုပုံတူအရုပ်လေးတွေကိုဖန်တီးထုတ်လုပ်နေတာဖြစ်ပြီးတော့တစ်ပတ်အတွင်းအမှားစာ 1,000 ကျော်လက်ခံရရှိခဲ့ပါတယ်အခုလို mystery box အရုပ်လေး 1,000 ကိုရောင်းရဖို့အရင်တုန်းကပုံမှန်အချိန်တစ်လလောက်ကြာပေမဲ့ဒီရင်မြင့်မှုလေးရဲ့နာမည်ကျော်လူသိများမှုကြောင့်၂ရက်၃ရက်အတွင်းမှာတင်အခုလို1,000လောက်ရောင်းခဲ့ရတာလို့ရိုက်တာသတင်းဌာနကဝေါ်ချိုင်းကပြောပါတယ်ဒီရင်မြင့်ပူလေးကိုလူကြိုက်များလို့နဲ့အတွက်ထိုင်းနဲ့နိုင်ငံတကာစီးပွားရေးကုမ္ပဏီတွေကသူနဲ့ပတ်သက်တဲ့ဖက်ရှင်တွေအလောက်ကုန်ပစ္စည်းတွေကိုလည်းထုတ်လုပ်လာကြပါတယ်ရှင
်မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေ၊ပျော်လင်းချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်အခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ဒီမနက်ကမှစစ်တပ်ကအနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဦးတာဒေါက်တာစော်မြင့်မဟွာတနင်္လာနေ့မနေ့3နာရီကကွဲလွန်သွားပြီလို့သူ့မိသားစုဝင်တူက VOA ကိုပြောပါတယ်။မန်းလေးဆေးရုံမှာကျမရဲ့အခြေအနေဆိုးရွားနေချိန်မှာအာဏာပိုင်တွေကလူငိမ့်ချမ်းသာခွင့်အမိန့်ကိုလာဖတ်ပြသွားခဲ့တာဖြစ်တယ်လို့မိသားစုနဲ့နှိဆက်သူတယောက်ကလည်းဆိုပြောပါတယ်။ဥရောပမှာတော့ Netherlands နိုင်ငံကာကွယ်ရေးဝန်ကြီး Ruben Brackelmans တနင်္လာနေ့ကကီးမြို့တော်ကိုရုတ်တရက်တွားရောက်ခဲ့ပြီး Ukraine နဲ့ပူးတွဲလုတ်ဆောင်မဲ့အစစ်မြစ် drone ရင်ထုတ်လုပ်ဖို့အတွက်ဒေါ်လာသန်း440ယင်းနည်းမြုပ်နှံမဲ့လို့ပြောကြလိုက်ပါတယ်။ရုရှားတို့ကယူကရိန်းကိုကျူးကျော်ခဲ့တဲ့နှစ်ခွဲကျော်လွန်လာပြီးတဲ့နောက်ယူကရိန်းဘက်ကအခြေဘက်ကိုစတင်ထိုးဖောက်လာပြီးစောင်းအာသည်မတိုင်ခင်အရေးကြီးတဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်ဖို့လုတ်ဆောင်လာတာလည်းဖြစ်ပါတယ်။အစ္စရေးကိုဟားမတ်စ်တို့ဝေရောက်တိုက်ခိုက်ခဲ့တဲ့နှစ်ပတ်လည်နှစ်မတိုင်ခင်ပါလက်စတိုင်းလူလားသူတွေနဲ့အစ္စရေးလူလားသူအုပ်စုတွေကကမ္ဘာအနှံ့ကောက်ငွေအပွဲတွေနဲ့အထိမ့်မှအခမ်းအနားတွေကျင်းပခဲ့ကြပါတယ်။စနေနေ့တော့ကလန်ဒန်ဘာလင်ပါရီရောမအပါဝင်ဥရောပမြို့ကြီးအများပြားမှာအလားတူဖြစ်ပျက်ခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာလည်းဆက်လက်ဖြစ်ပွားခဲ့ပြီးနှစ်ပတ်လည်နေ့ဖြစ်တဲ့တနင်္လာနေ့မှာတော့အပြင်းထန်ဆုံးဖြစ်လာလိမ့်မယ်လို့ယူဆနေကြပါတယ်။အခုတော့အစည်းအဝေးကိုအဆုံးသတ်ပြရစေခင်ဗျာ။ဒီနေ့နဲ့အစည်းအဝေးထုတ်လို့ရမှုကနားတော့မှာခုထုတ်လို့ရတဲ့အစည်းအဝေးကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းအဘယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ်။VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးကျန်းမာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒပွဲထပ်တူမြတ်သည့်ဖြစ်ကြပါစေကျွန်တော်ဓမ္မောင်သားမှာ